ကွလွန်လူသမိုင်းပမုခဟောင်းဒေါက်တာတန်ထွန်းနှစ်လဲဆွန်ကျွေးအစုပွဲကိုရန်ကုန်မြို့ဆိုင်မြို့နယ်ယောဂီကျောင်းလမ်းမှာရှိတဲ့ဆရာကြီးရဲ့မိသားစုနေအိမ်မှာကျင်းပခဲ့တယ်လို့သိရပါတယ်။ဒီအလှူနဲ့ပတ်သက်ပြီးဆရာကြီးရဲ့ဇနီးဒေါခင်ကြီးက RFA ကိုခုလိုပြောပြပါရဲ့။
ဆုံးကတဲ့ဘုန်းကြီးငါးပါးဆုံးကတဲ့အဲဒီသာသမီတပည့်တပန်းတွေကျွေးတယ်ဒါပဲဟိုဝါဒီယာတွေကတော့သိတဲ့အတိုင်းဗလာဒန်နဲ့ဂျဇာဟင်းနဲ့အားလုံးတကယ်ချင်းတွေလည်းလာကြပါတယ်ဆရာကြီးတပည့်တွေသောဆုံးပါတယ်ဗလာဒာအချင်းချင်းသုံးစုရာလည်းဂုံတယ်ဆရာကြီးဆရာတွေပါလည်းလာကြပ
ါဆရာကြီးကတော့ဒေါခင်ကြီးကပြောသွားတာပါဆရာကြီးရဲ့နှစ်လေကိုကိုရင်တက်ရောက်ခဲ့တဲ့စာနေလင်းဆရာတူဦးကလည်းဒီအလှူပွဲဟာမနေ့9နှစ်ကနေ17နှစ်အချိန်ထိအချိန်အကန့်အသတ်နဲ့လုပ်ခဲ့တာဖြစ်ပြီးအနှောက်အယှက်မရှိချောချောမွေ့မွေ့ပြီးဆုံးခဲ့တယ်လို့ပြောပါတယ်
။စလိုက်ကော်မရှင်နဲ့သမိုင်းဌာနကတော်ပြီးကြောက်ရလူတွေအများဆုံးလာကြတာပေါ့။အပြေရတော့နေပါတယ်။ဟိုဖိတ်ကြရယူပြီးဖိတ်တာဟုတ်ရ။ယူပြီးဖိတ်တယ်ဆိုတာကဒီသူရင်းနေကြမဂ္ဂဇင်းဂျာနယ်လောက်နဲ့ဒီသူစာအုပ်ကိုထုတ်ဝေတဲ့စာအုပ်တိုင်းအဲ့လောက်ပဲဖိတ်တယ်ဗျ။ဒီလိုဟာအနေနဲ့ public အနေနဲ့မဖိတ်ဘူး
။အခမ်းအနားတက်ရောက်ခဲ့တဲ့ဆရာကြီးရဲ့တပည့်တူလည်းဖြစ်တဲ့စာနေစဉ်ဆရာတူကပြောသွားတာပါဆရာကြီးကွယ်လွန်ပြီးဆရာကြီးကိုလေးစားကြည်ညိုသူတွေကအမတ်တရကျောက်စာတိုင်းကိုပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကအမရပူရတောင်လင်းလုံးကျောင်းတိုင်းမှာစိုက်ထုတ်ခဲ့ပါတယ်ဒီကျောက်စာတိုင်းမှာဆရာကြီးရဲ့ထင်ရှားတဲ့ဩဝါဒတွေကိုရေးထိုးထားခဲ့ပါတယ်ဒါပေမဲ့ဒီကျောက်စာနဲ့ရုပ်ရှင်မင်းသားကြီးဦးထွန်းဝေရဲ့ကျောက်စာတွေကိုအာနာပိုင်တွေကဖိအားပေးလို့စက်တင်ဘာလမှာကျောင်းကနေဖျက်ရှားပေးခဲ့ရပါတယ်
။ဟုတ်ကဲ့ခင်ဗျာဆရာကြီးဒေါက်တာတန်းထွန်းဟာမနစ်ကမန်းလေးမြို့ကဆရာမကြီးလူလူတော်မရဲ့အသက်90ပြည့်မွေးနေ့အခမ်းအနားတက်ခဲ့ပြီးနောက်တနေ့မန်းလေးတက္ကသိုလ်မှာခိတ္တတဲခုံနေကြရုပ်တရက်လေးဖြတ်ပြီးကိုယ်လွန်ခဲ့တာဖြစ်ပါတယ်။